ခရိရှားနိုင်ငံမှာအင်္ဂါနေ့ကရစ်စတာစကေး 6.4 အင်အားရှိတဲ့ပြည်နယ်နဲ့မြေကလေးလုခဲ့တာကြောင့်စစ်တပ်ရဲ့ရွယ်မိကလေးတူပါဝင်လူ9ဦးသေဆုံးပြီးလူ30ထပ်မံတဲ့အရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်တန်းကြောင့်အဆောက်အဦများပြားပျို့ကျခဲ့တယ်လို့လူ1000ခွဲနေထိုင်ရာငလျင်ဗဟိုပြုလုပ်ခဲ့တဲ့ပက်ထရင်ဂျာမြို့မှာထိခိုက်မှုအများဆုံးဖြစ်ခဲ့ပါတယ်။ပက်ထရင်ဂျာမြို့ကမြို့တော်ဇာဂရက်နဲ့ကီလိုမီတာ90အကွာမှာရှိတာဖြစ်ပါတယ်။မြေကလေးကမြေအောက်6မိုင်အထက်မှာလုခဲ့တာလို့ဂျာမန်ပထဝီသိပ္ပံသုတေသဌာန GFC ကပြောပါတယ်။ပက်ထရင်ဂျာမြို့ကိုတောက်ရောက်ခဲ့တဲ့ခရိရှားဝန်ကြီးချုပ်အန်ဒရီဘလန်ကိုဗစ်ကတော့အကူအညီပေးရေးလုပ်ငန်းတွေအဆင်သင့်ရှိနေပြီလို့ပြောပါတယ်။ဒါပြင်ပက်ထရင်ဂျာမြို့အစိတ်ပိုင်းတော်တော်များများကအနည်းငယ်ဆုံးထဲမှာရှိနေပြီးအဆောင်အများစုကိုအသုံးမပြုနိုင်တော့ဘူးလို့လည်းသူကပြောပါတယ်။အင်ဒီဂျင်းစလိုဗီးနီးယားနိုင်ငံကတော့ဂလီဘိုနဲ့ကီလိုမီတာ100ကျော်မှာရှိတဲ့နျူကလ িয়ার စစ်ရုံကိုချုပ်တိကဝရဲအနေနဲ့ပိတ်ပစ်ခဲ့တယ်လို့ဆိုဗီးနီးယားသတင်းဌာနဖြစ်တဲ့ SDA ကပြောပါတယ်။